ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကကိုဗစ်ကာယောဂါပိုးရဲ့မူလစစ်နှင့်ဆန်ဆန်းဖော်ထုတ်ရေးအကြံပေးအဖွဲ့တစ်ဖွဲ့ကိုဖွဲ့ထားကြောင်းမနေ့တောက်ကြံနေ့ကပြောပါတယ်။ဒီလိုလှုံ့ဆော်ရတာဟာယောဂါပိုးရဲ့မူလစစ်နှင့်ဆန်ဆန်းဖော်ထုတ်ရေးကိုအဟံတားဖြစ်စေတဲ့နိုင်ငံကြီးအရာအပြန်အလှန်ကြိုးစားပြီးအဆုံးသတ်အောင်ဖြစ်တယ်လို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဘယ်နေရာမှာဘယ်လိုစတင်ပြန့်နှံ့နေဆိုတာနဲ့ပတ်သက်ပြီး WHO ကတိတိကျကျရှင်းမပြနိုင်ခဲ့တာဟာအဖွဲ့ဝင်နိုင်ငံတွေကြားတင်းမာမှုတွေကိုဖြစ်လာစေတယ်လို့အထူးသဖြင့်ကျွန်းရနိုင်ငံဝူဟန်မှာ2019နှစ်ကုန်ကနေ COVID-19 ဖြစ်ပွားမှုပထမဆုံးစတင်ခဲ့တဲ့နောက်တရုတ်နဲ့အမေရိကန်တို့ကြားတင်းမာမှုတွေဖြစ်ခဲ့တာပါအဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့နိုင်ငံကြီးအစိုးရမပါဘဲ COVID ကာယောဂါမူလစနစ်ကိုတွေ့ရှိရလေ့လာမှုအချိန်နဲ့လှုပ်ဆောင်မှုမှာပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်ဒီကြံပေးဖွဲ့ကိုနိုင်ငံတကာသိပ္ပံဆိုင်ရာကြံပေးဖွဲ့ ISAG ရဲ့ Nobel Prize ဖြစ်ပွားစေတဲ့ဇင်းနှင့်ဖော်ထုတ်ရေးအဖွဲ့ ISAG-ONP လို့ခေါ်ပြီးဆောင်ရွက်လေ့လာမှုတွေအမြန်လှုပ်ဆောင်ကြမှာဖြစ်ကြောင်းပြောပါတယ်ဒါကိုအမေရိကန်အစိုးရက WHO ရဲ့အစီအစဉ်ကိုကြိုဆိုပါတယ်တရုတ်ကတော့ COVID ပိုးရဲ့မူလစနစ်အစအရှာဖွေရေးပူးပေါင်းဆောင်ရွက်မှုကိုဘယ်တော့မှငြင်းပယ်ခဲ့တာမရှိဘူးလို့ဒုနိုင်ငံသားရေးဝန်ကြီးရဲ့ပြောဆိုချက်ကိုနိုင်ငံပိုင်မီဒီယာမှာဖော်ပြခဲ့ပါတယ်